ညီတော်မမိတ်၃ဘွဲ့တဲကခိုးကန့်တက် MMDA ထိန်းချုပ်ထားတဲ့လာရှိုးမြို့ကိုစစ်တပ်ကတောက်ကြနေညာကလေချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်လာရှိုးမြို့ကနေစိုးရိမ်နေကြပါတယ်ညီတော်မဟာမိတ်တပ်တွေနဲ့စစ်တပ်တိုက်ပွဲဖြစ်ခဲ့စဉ်မှာဘေးလွတ်ရာတိမ်းရှောင်ခဲ့ကြသူတချို့နေရပ်ပြန်လာလို့မြို့ပြန်လဲစီကားစာပြုတ်နေချိန်မှာစစ်တပ်ကလေချောင်းကတိုက်ခတ်မှုတွေလုပ်ခဲ့တဲ့အကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်စုမြတ်မုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကိုကာ MNDA ဦးဆောင်တဲ့ညီတော်မဟာမိတ်တပ်တွေလာရှို့မြို့ကိုသိမ်းယူနိုင်ခဲ့ပြီးတဲ့နောက်စစ်တပ်ကပထမဆုံးအကြိမ်လေချောင်းတိုက်ခိုက်မှုတွေကိုတောက်ချနေညပိုင်းကလုပ်ခဲ့ပါတယ်ညီတော်မဟာမိတ်တပ်ဖွဲ့ဝင်တအန်း DNL အဖွဲ့ကိုစစ်ပွဲတွေချက်ချင်းရပါလို့တရုတ်နိုင်ငံရွှေလီမြို့လုံခြုံရေးကော်မတီကစာပေးဖို့ဖိအားပေးထားချိန်နဲ့လာရှို့မြို့ဝစစ်တပ်ကလေချောင်းတိုက်ခိုက်မှုတွေဆက်လုပ်နေတာတိုက်ဆိုင်နေပါတယ်ဩဂုတ်လ30ရက်တောက်ချနေည9နာရီလောက်မှာစစ်လေရင်ဘော်ကနေနှစ်နေရဘုံကျဲချခဲ့တယ်လို့လာရှိုးမြို့ကန်တယောက်က VOA ကိုပြောပါတယ်
။နှလုံးမဲကြဘူးဒါတော့တဲ့ဒီအရှိခါယူကြောင်းလားလေးကစတင်ကြောင်းလေ။အဲအစကရှိရဲ့အဲပေါ်အတက်လိုက်ကျွန်တော်မြို့ထဲကိုပြန်တက်လိုက်ရင်ကျွန်တော်ဒီဘီယာကန်တန်ရှိရဲ့ဝမ်းဝမ်းဘီယာကန်နောက်ကနှစ်ဖက်အိမ်တည်း။ပြုတ်ပြုတ်တဲ့အိမ်ရဲ့စတင်ကြောင်းကိုတာတာပဲ။အရင်ကတော့မကြောက်ဘူးလူမရှိရပါဘူးစတင်ကြောင်းလည်းလူမရှိ။
လာရှိုးမြို့မှာဇူလိုင်လဇန်ပိုင်းလောက်ထဲကတိုက်ပွဲတွေပြင်းထန်ချိန်ဘေးလွတ်ရာပြေးခဲ့ကြရပြီးမကြာခင်ကမှနေရက်တွေမှာပြန်လာနေကြသူတွေဟာအခုလိုမျိုးစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေလှုပ်လာတာကြောင့်ထပ်ပြီးတော့ဘေးလွတ်ရာပြေးရမလားလို့စဉ်းစားနေကြရပြီလို့အမျိုးသမီးတစ်ယောက်ကပြောပြပါတယ်
။မင်းကလေးခါလာလာတယ်။ဟိုလာတော့နှစ်ဆင်းသုံးဆင်းလောက်လာတယ်။အမှတ်ရှိကြောင်းလေးကွင်းနာအကြောင်းမှာကြတာ။အဲ့တော့အိမ်ကပြေးသွားတယ်။ဟိုခွေးခဲလူရောမရှိဘူးဆရာ။ဟာမပါကွာတဲ့ဟာလီရင်ကွင်းမှာ
အခုလားရှင်းရောက်နေပြီ
တချို့လူတွေတော့ရင်တုံတာပေါ့ဆရာဘယ်လိုလုပ်ရမလဲခုတော့သွေးဝင်နေကြတာပေါ့သွားရမလားနေရမလားအဲ့လိုတော့အကုန်လုံးကလို့သွေးဝင်နေကြတာပဲ
လာရှိုးမြို့တွေကရက်ွက်6:30မှာဘုံချပောက်ကွဲခဲ့တာဖြစ်ပြီးတော့ရက်ွက်4:05ဘက်မှာလည်းကြားတယ်လို့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ဒေသခံတွေကတော့အတည်ပြုမပြောပါဘူးလာရှိုးမြို့အခြေဆိုင်အရှိမြောက်တိုင်းစစ်ဌာနချုပ်ကို MNDA ဦးဆောင်တဲ့တပ်တွေကဩဂုတ်လ3ရက်နေ့မှာတည်ယူခဲ့တာပါတည်ယူခဲ့ပြီးတဲ့နောက်လာရှိုးမြို့ကိုကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရအထူးဒေသ1အုပ်ချုပ်ရေးနယ်မြေထဲမှာထွက်သွင်းခဲ့ပါတယ်မြို့ထဲမှာ MNDA ကလုံခြုံရေးရေနဲ့လျှက်စစ်မီဖုန်းလိုင်းနဲ့အင်တာနက်ဆက်သွယ်မှုတွေအပါအဝင်မြို့အုပ်ချုပ်ရေးကိုဆောင်ရွက်ခဲ့တာမို့တိုက်ပွဲတွေကြောင့်ဘေးလွတ်ရာသွားခဲ့သူတချို့မြို့ထဲမှာပြန်လာနေခဲ့ကြပါတယ်မြို့မှာပြန်လဲစီကားစာပြုတ်လာချိန်မှာစစ်တပ်ကလေချောင်းကနေဘုံကျဲတိုက်ခိုက်မှုတွေလှုပ်လာတာကြောင့်နေရက်မပြန်ရသေးသူတွေပြန်ဖို့စဉ်းစားစရာဖြစ်နေကြပါတယ်
။သူတွေကဒီရေလီရဲ့တိကျောက်ပြီးတော့ဖုန်းလိုင်းတိကျောက်ပေါ့ဒီသုံးမျိုးပေါ်မှာဒီအခြေခံကြီးမှပြန်နေလို့ရပြီဆိုတော့အသွေးတွေကဝင်ရတာပေါ့ပြီးတော့လည်းဘုရားနေတယ်ပြန်လဲတူတော်ကြီးဘယ်လိုလုပ်ပါလဲဘယ်လိုလုပ်ပါလဲဆိုပြီးမှတောက်လျှောက်ဒီလိုပါတော့ပြန်နေတဲ့အခြေကြတော့ပြန်အကျဉ်းနဲ့တော့ရှိရပါတယ်ဒါကြီးသာသူပြိမ့်ပိုက်ထားတဲ့မြို့တွေမှာလည်းသူမိ၎င်းပဲဖြစ်စင်နေရဖြစ်နေရပါတော့။မမီးညတော့ဒါလာရှုမှပြန်ဖြစ်ပြီဆိုတော့ဒါနောက်တော့မဖြစ်လာနိုင်ဘူးဆိုပြီးမှအာမခံပြောလို့မရဘူးပေါ့။ဒီချိန်မှာတော့ကိုယ်ကနဲ့ချင်းရဲ့ကောင်းတဲ့ဆုံးချက်ပြီးမှလည်းလုံလာတဲ့အချိန်ဒီမှာ
လာရှိုးမြို့အနောက်တောင်ပိုင်းမှာတအန်း DNL တပ်တွေထိ ंछ ုပ်ထားတဲ့သီဘောမြို့နဲ့ကြောင်မဲမြို့တွေအပေါ်စစ်တပ်ကအခုသတင်းပတ်ထဲ28ရက်နဲ့29ရက်နေ့တွေတုန်းကလည်းလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်သီဘောမြို့မှာအရသာ2ဦးသေဆုံးခဲ့ပါတယ်။အလားတူပဲညီနောင်မဟာမိတ်တပ်တွေတည်ယူထားကြတဲ့နမ်ဆန်ကွတ်ခိုင်လောက်ကိုင်းသိန်းဒီမြို့တွေအပေါ်လည်းအခုဩဂုတ်လထဲမှာစစ်တပ်ရဲ့လေကြောင်းကနေဘုံကျဲမှုတွေကြောင့်အရသာတွေသေဆုံးဒဏ်ရာရခဲ့တယ်လို့စာတင်ကြောင်းဆေးရုံနဲ့ဖျားကြောင်းတွေထိခိုက်ပျက်စီးခဲ့ပါတယ်။အခုလိုလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကသတင်းထုတ်ပြန်ပေမဲ့ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ခြင်းအခုချိန်ထိမရှိသေးပါဘူးရှင်။